ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်တုံ့တက်ရေးကော်မရှင်ရဲ့ဥက္ကဋ္ဌသူရဥရွှေမန်းနဲ့တားဖြစ်သူဦးတိုးနိုင်မန်းတို့ကိုအတရေဖြတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့အပတ်စဉ်ထုတ်သူရိယနေဝင်ကြတဲ့အပေါ်မှာအငိမ့်စားတက်မတော်အရာရှိတဦးကဆက်သွယ်ရေးပုံမှန်66ဂါဂျီနဲ့အမှုဖွင့်တရားဆွဲဆိုလိုက်ပါတယ် NLD အစိုးရတဲ့လက်ထက်မှာဆက်သွယ်ရေးပုံမှန်66နဲ့ဆွဲဆိုတဲ့အမှုတွေတိုးများလာတဲ့အပေါ်လွတ်လပ်စွာရေးသားပြောဆိုခွင့်အပေါ်ထိခိုက်လာမှာကိုမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကစိုးရိမ်လာကြတာပါ VOA သတင်းတောက်ကိုထက်အောင်ခန်းကစုံစမ်းသတင်းပေးပို့ထားပါတယ်ရှင
်အပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့ဒုတိယနေဝန်ဂျာနယ်ထုတ်ဝေသူဂျာနယ်တိုက်အုပ်ချုပ်သူနဲ့စောင်းမရှင်ထောင်တဲ့ဘောက်တို့ကိုဇန်နဝါရီ9ရက်နေ့ကအငြင်းစားတက်မလို့အရာရှိများဖြစ်တဲ့ဥရှင်မန်းနဲ့ဥတိုးနိုင်မန်းတို့အကြောင်းကိုဂုံတိတ်ကထိခိုက်အောင်ရည်သားရဆိုပြီးတက်မတော်ဘိုးကြီးအငိမ့်သာဥမြင့်စောကမင်္ဂလာရှင်ရဲစခန်းမှာစက်တိန်ကြီးဥတွေပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့ပါတယ်။2015ခုနှစ်အောက်တိုဘာ10ရက်နေ့ထုတ်သူရဲ့နေဝန်ဂျာနယ်မှာတန်းနှစ်ယောက်ဓာတ်နှက်လက်တမရအိမ်မက်မျော်လင့်နေစေပင်မန်းသမီးရဲ့နမ်းပလင်စတဲ့သတင်းဆောင်ပါများရည်သားဖော်ပြခဲ့တဲ့အတွက်အခုလိုတရားစွဲဆိုခံခဲ့ရတာပါ။ခုလိုတရားဆွဲဆိုတာနဲ့ပတ်သက်ပြီးရင်ဆိုင်တောင်းမှဖြစ်တယ်လို့သူရိယနေဝန်ဂျာနယ်ထုတ်ဝေသူဥခင်အေးက VOA ကိုအခုလိုပြောပါတယ
်။တူပေါ်လေတော့သူဖိနေခုနကလေကျွန်တော်လည်းရင်ဆိုင်မှာပဲနော်ဒါပဲရှိပါတယ်နော်။အခုက online website ဆိုပြီးတော့မရရအောင်ဆွဲပြီးတော့ကျွန်တော်တို့ချက်ပြောက်ခိုင်းနေဆွဲတယ်။ဒီအမှုကလည်းပေါ့ဗျ။အဲ့တော့ပါပဲ။နော်ကိုယ်ကလည်းအမှုဖွင့်တယ်ကျွန်တော်ရဲစခန်းမှာအဲ့
ဦးသိန်းစိန်ဦးဆောင်တဲ့ SOA လက်ထက်မှာ6ယောက်ကာကြီးနဲ့တရားစွဲဆိုခံရတဲ့အမှုပေါင်း9မှုပဲရှိခဲ့ပြီးတော့ NLD ဦးဆောင်တဲ့ SOA တက်လက်ထက်မှာဆိုရင်တရားစွဲဆိုခံရသူ36မှုအထိတိုးလာခဲ့ပါတယ်။6ယောက်ကာကြီးပုံမှန်ဟာလိုအပ်တယ်လို့အသုံးပြုတဲ့ပုံမှန်တစ်ခုသာဖြစ်တယ်လို့ဝေဖန်မှုရှိနေတယ်လို့ပုံမှန်ဖျက်သိမ်းဖို့လည်းကြိုးစားနေကြလို့ရှိပါတယ်။အခုလို6ယောက်ကာကြီးနဲ့တရားစွဲဆိုတာဟာအမှုမမြောက်ပဲပုံမှန်900နဲ့တရားစွဲဆိုတင်တယ်လို့ဆက်သွယ်ဥပဒေပုံမှန်ကိုအမြန်ဆုံးပြင်ဆင်ပေးဖို့ဦးဆောင်လှုပ်ရှားနေတဲ့မောင်ဆောင်ခါကအခုလို့ပြောပါတယ်
။ဒီတင်းစာမှာပါတဲ့ဟာကို6ယောက်ကာကြီးနဲ့ဆွဲလို့လုံးဝမရပါဘူး။အဲ့ဒါကိုသူတုံးတယ်ဆိုတာတမင်ကိုပဲဒီတော့ဖမ်းလို့ရအောင်စီးလို့ရအောင်တုံးတယ်ဆိုတဲ့ဘောပဲတက်ရအောင်ပေါ့။သူတို့တက်တဲ့ definition လောက်တာခင်ရတယ်ဆိုရင်ကျွန်တော်ပုံမှန်900လို့ဟာမျိုးနဲ့တော့ဆွဲလို့မှုမြောက်ကောင်းမြောက်နိုင်ပါလေ။
ပြည်ရင်းဂျာနယ်ဆောင်ဖြစ်တဲ့11 media တရားစွဲဆိုခံပြီးနောက်ပိုင်းမှာပဲအခုလိုအပတ်စဉ်ထုတ်ဂျာနယ်ဆောင်ဖြစ်တဲ့သူရိယနေဝန်ဂျာနယ်တာဝန်ရှိသူတွေတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အခုလိုသတင်းစာဂျာနယ်တွေကိုပုံမှန်ချက်ချောက်ဂါကြီးနဲ့တရားစွဲဆိုတာတွေဟာလွတ်လပ်စွာရည်တောင်ခွင့်ကိုထိပါလာတဲ့အနေအထားဖြစ်တယ်လို့စာနယ်ဇင်းတမကဦးဆောင်အဖွဲ့ဝင်ဦးစောတထွေကအခုလိုပြောပါတယ်
။ချက်ချောက်ဂါကြီးဆိုတာဟုတ်တဖြည်းနဲ့ဒီလွတ်လပ်စွာရည်သားခွင့်ကိုထိခိုက်တဲ့အနေအထားတရားကိုရောက်လာပြီ။
ပြည်ထောင်စုမှာပဲပြည်သူလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်တုံ့တရေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တဲ့သူရဦးရှိမန်းဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံခြင်းမှာပဲဆက်သွယ်ဥပဒေပုံမှ6ယောက်ဂါကြီးပြင်ဆင်တဲ့ဥပဒေကြမ်းကိုပြည်သူလွတ်တော်ဥပဒေကြမ်းကော်မတီကိုတင်ထားပြီလို့ပြောဆိုခဲ့ပါသေးတယ်။အခုလိုသူရဦးရှိမန်းကိုယ်တိုင်ပြင်ဆင်မှုစူးစမ်းနေခြင်းမှာပဲအခုလိုသတင်းမီဒီယာသမားတွေတရားစွဲဆိုခံနေရတာဖြစ်ပါတယ်ခင်ဗျာ။